Welcome to the Voice of America in Burmese.
မင်္ဂလာပါတော်ရရှင်များခင်ဗျာ VOA American တန်က2022ခုနှစ်ဩဂုတ်လ10ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC ကနေတရက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိအစီအစဉ်တွေကို Nanometer 38 32 52ကနေ Dial ဘန်ယူနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်း Dial နားဆင်နိုင်ပါတယ်။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်အောင်မြတ်သူပါ။အင်္ဂါညအတွက်သောတာရှင်တို့တင်ဆက်ပေးမယ့်ထစ်တန်ရောက်သတင်းတွေကတော့ဒီကနေ့ရန်ကုန်မြို့ရဲ့နေရာ3ခုမှာဘုံပေါက်ကွဲမှု5ခုဖြစ်ခဲ့တဲ့အတွက်လုံခြုံရေးတင်းကျပ်ပြီးတော့ဖမ်းဆီးစစ်ဆေးမှုတွေရှိနေပါတယ်
။ဖမ်းလို့ရှိတဲ့တော့အတန်ကြာတာပေါ့နော်။ဆက်ပြီးပေါ်တက်ပြီးတော့စစ်တယ်လို့ပြောပြီးဘလောက်လောက်ဆက်ရှိရောက်ဆိုတာပဲ။ဒီနေ့ကတော့ဟိုစနက်စံလိုမျိုးတွေတော့ကြားလိုက်ရတယ်။ညပဲလေ
။ရန်ကုန်မြို့ကလည်းဦးပြောသွားတာပါ။မကြာခင်မှာတော့အပြည့်စုံကိုနားဆင်ရပါမယ်။နောက်ပိုင်းမှာလည်းချင်းပြည်နယ်နဲ့ကယားပြည်နယ်ဘက်ကတိုက်ပွဲသတင်းတွေကိုလည်းကြားကြားမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကိုကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေတဲ့အခြေအနေနဲ့အမေရိကန်ပြည်တော်စုမှလည်းကလင်းငယ်တွေကိုဗစ်ကူးစက်နေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးနဲ့အင်္ဂါညစကဝိုင်းအစည်းအဝေးတွေကိုလည်းတင်ဆက်ပေးမှာပါအယူအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးမှာဖြစ်ပါတယ်
မြန်မာနိုင်ငံလူကြီးတွေအားလုံးအတွက်ကိုဗစ် -19 ရောဂါကာကွယ်ဆေးကိုပြည်ပကနေပဲဝယ်ရရင်ဒိုင်းပြည်မွေးသွားနိုင်တယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောပါတယ
်ဒီလိုမှမလုပ်လို့ပြလူတန်းပေါင်း50ကျော်တော့လူတွေရဲ့ဟာကိုတစ်ချိန်လုံးနိုင်ငံခြားဝယ်မယ်ဆိုရင်လည်းခင်ဗျာတိုင်းပြည်မွေးသွားလိမ့်မယ်အဲ့တော့ကျွန်တော်ရှိမှထုတ်လို့ရစူးစမ်းမယ်ထုတ်လို့ရစူးစမ်းကာကွယ်ဆေးကုသဆေးကိုကျွန်တော်ရအောင်လုပ်က
ြဩဂုတ်လ9ရက်တနင်္လာနေ့ကလုပ်တဲ့ကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာစည်းဝေးမှာဘူယုံမူကြီးမင်းအောင်လှိုင်ကအဲ့လိုပြောခဲ့တာပါ။ဒါအပြင်ဒိုင်းရင်ဆေးပညာကိုခေတ်သစ်နည်းပညာတွေနဲ့ပေါင်းစပ်ပြီးကိုဗစ်ကာကွယ်ဆေးထုတ်လို့ရအောင်ကြိုးစားဖို့လည်းစစ်ကောင်စီခေါင်းဆောင်ကဆိုပါတယ်။ကမ္ဘာမှာအခုချိန်ထိတော့ဒိုင်းရင်ဆေးပညာနဲ့ကိုဗစ်ကာကွယ်ဆေးထုတ်နိုင်တာမရှိသေးပါဘူး။ကိုဗစ်တတိယလှိုင်းနဲ့ကြုံရတဲ့မြန်မာနိုင်ငံမှာကူးစက်သေဆုံးမှုနှုန်းတိတိတသာရောကျမသွားသေးသလိုကာကွယ်ဆေးကလည်းပြီးခဲ့တဲ့ရက်ပိုင်းတွေကမှသာအသက်65နှစ်အထက်တွေအပါအဝင်သတ်မှတ်လူအုပ်စုတွေကိုစပြီးထိုးပေးနိုင်တဲ့အခြေအနေရောက်နေချိန်မှာပဲဘူယုံမူကြီးမင်းအောင်လှိုင်ရဲ့အခုပြောဆိုချက်ထွက်လာတာပါဒီရက်ပိုင်းတွေအတွင်းကိုဗစ် -19 ရောဂါကြောင့်ဆုံးမသူတွေတခြားရောဂါတွေနဲ့ဆုံးမသူတွေထဲမှာကဏ္ဍအသီးသီးကထင်ရှားသူတွေကိုလည်းဇက်တိုက်လို့တွေ့နေရပါတယ်နာဂတိန်လိုင်းလို့အများသိကြတဲ့နာဂတုံနှန်းဒေသမှာ6နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဆရာဝန်ကြီးဒေါက်တာတိန်လိုင်းဒီကနေ့ပဲကွယ်လွန်သွားတယ်အကြောင်းသူ့ရဲ့သားဖြစ်သူကလူမှုဆက်သွယ်ရေးမီဒီယာမှာရေးထားပါတယ်ခေတ်ပေါ်ကဗျာကိုလမ်းဖောက်ခဲ့သူတွေကတူးဖြစ်သူအောင်ချိတ်ကလောင်အမည်နဲ့ထင်ရှားတဲ့ကဗျာဆရာကြီးအထက်ဗမာနိုင်ငံဆိုင်ဆရာအသင်းဂုံနူးဆောင်အသင်းသားနိုင်ငံရေးကျင်းသားဟောင်းလူလူကြီးပွားရေးစာအုပ်တိုက်အယ်ဒီတာဦးကျော်ဇန်လှဆိုင်ဆရာညီစီမင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းနာရကဒေါက်တာကိုကိုကြီးစိတ်ပညာတို့သုံးကတော့တနင်္လာနေ့တရက်ထဲမှာပဲကွယ်လွန်သွားခဲ့ကြတာပါစစ်ကောင်စီဂျမားရီဌာနရဲ့ဒီကနေ့ည7:00ရေထုတ်ပြန်ချက်အရဒီကနေ့24နာရီအတွင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာ14,459ထဲမှာယောဂကူးစက်သူ 4,434 ယောက်သေဆုံးသူအယောက် 220 ရှိတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းကူးစက်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်ချက်ထက်ပိုများနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေထွက်ထားပါတယ်။အမေရိကန်စစ်ဖက်ဝန်ထမ်းတွေအားလုံးလာမယ့်လကစပြီးကိုဗစ် -19 ယောဂကာကွယ်ဆေးမဖြစ်မနေထူးခြားရတော့မှာဖြစ်ပါတယ်။ဘန်ဒဂွန်စစ်ဌာနချုပ်ကချမှတ်ပြင်ဆင်ပြီးသမ္မတဂျိုးဘိုင်ဒန်ကသဘောတူထောက်ခံထားတဲ့ဒီအစီအစဉ်ကိုမနေ့တနင်္လာနေ့ကကျင်းပခဲ့တာပါ။စစ်ဖက်အစင်းသိရှိမှုကိုထင်းထင်းထန်ထန်ရည်အတွက်ကာကွယ်ဆေးထိုးတာဟာလိုအပ်တဲ့အစစ်တစ်ခုဖြစ်တယ်လို့ဘန်ဒဂွန်စစ်ဌာနချုပ်ခေတ္တန်ကောင်းဆောင်တွေကပြောပါတယ်။အမေရိကန်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန FDA ကနေကာကွယ်ဆေးကိုနောက်ဆုံးအတည်ပြုချက်ရမယ်။ဒါမှမဟုတ်ကူးစက်နှုန်းကဆက်ပြီးတက်နေမယ်ဆိုရင်မူလသတ်မှတ်ထားတဲ့စက်တင်ဘာလလယ်မှာစပြီးထိုးဖို့ဆိုတဲ့သတ်မှတ်ချိန်ကရှေ့တိုးလာနိုင်တယ်လို့ကာကွယ်ရေးဝန်ကြီး Dwight Austin ကပြောပါတယ်။ဒီတော်တွေမှာပဲဈေးဝယ်ဖို့အားလည်းရဲ့အပန်းဖြေဖို့ဒါမှမဟုတ်အလဲအပတ်အနေနဲ့အမေရိကန်နိုင်ငံသားတွေနေဆက်ဖြတ်ပြီးကနေဒါနိုင်ငံထဲဝင်လာကိုပိတ်ပင်ထားတာကနေဒါဆွေရကပြန်ရုပ်လိုက်ပါပြီ။ဒါပေမဲ့လည်းအမေရိကန်ဘက်ကတော့ကနေဒါနိုင်ငံသားတွေကိုကန့်သတ်ထားသေးပါပဲ။2020ပြည့်နှစ်မတ်လကတည်းကစလို့မသွားမဖြစ်ခီးစဉ်မဟုတ်ရင်နှစ်ဖက်အဝင်ထက်ပိတ်ပင်ထားခဲ့တာကိုကနေဒါဘက်ကမနေ့တင်းလာနေ့မှာပြန်ဖွင့်ပေးခဲ့တာပါ။အော်စတြေးလျနိုင်ငံကလူကြီးအထူးသဖြင့်ဖြစ်တဲ့ New South Wales ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတရက်အတွင်းအများဆုံးဖြစ်ဒီကနေ့မှာ356ဦးထိရှိခဲ့ပါတယ်။ဒီပြည်နယ်က ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ င်လူသားစာနာမှုအကူအညီအရေးကြီးလိုအပ်နေသူတွေအတွက်အမေရိကန်ပြည်ထောင်စုကရန်မွန်ဝေဒေါ်လာပန်း90ကျော်ကူညီမယ်လို့ဒီနေ့ကြေညာပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဒေနာသောမတ်စ်ဂရင်းဖီးလ်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းအခုလိုကြေညာတာဖြစ်ပြီးထိုင်းနိုင်ငံမှာကိုဗစ် -19 ရောဂါတက်ဖြစ်ရေးအတွက်လည်းဒေါ်လာ5သန်းကူညီမယ်လို့ကြေညာပါတယ်။မြန်မာလူထုတွေအကူအညီကိုနိုင်ငံကအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကနေတဆင့်ပေးမှာဖြစ်ပြီးအရေးပေါ်စာနာရေးကအကူအညီအသက်ကယ်အကာအကွယ်အမိုးအကောင်အခြေခံကျန်းမာရေးဆောင်ရှောက်မှုရေနဲ့တန်ရှင်းရေးတို့ထောက်ပံ့ကူညီဖို့ဖြစ်ပါတယ်။ဒီအကူအညီဟာမြန်မာနိုင်ငံကနေထွက်ပြေးရသူတွေနိုင်ငံတွင်းမှအိုးအိမ်ဆုထွက်ပြေးနေရသူတွေအတွက်ဖြစ်ပါတယ်။အမေရိကန်လူထုရဲ့ဒီအကူအညီဟာမြန်မာလူထု9သိန်းကျော်အတွက်အကျိုးရှိစေမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာလူထုလိုအပ်နေတဲ့အရေးပေါ်လူသားစာနာမှုအကူအညီတွေကိုရရရောရောပေးအပ်ကြဖို့တခြားလူရှင်တွေကိုမိမိတို့တိုက်တွန်းပါကြောင်းထိုင်းနိုင်ငံနဲ့ကမ္ဘာတဝန်းမှာကိုဗစ် -19 ရောဂါကိုတက်ဖြတ်ဖို့နဲ့ကပ်ရောဂါကိုအဆုံးသတ်ရေးပိုမိုလို့ဆောင်တာမှာမိမိတို့နဲ့ပူးပေါင်းပါဝင်ကြဖို့လေနိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းပါကြောင်းပြောခွင့်ရ Net Price ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာထွက်ပြေးခိုးလုနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့အကူအညီပေးအဖွဲ့တွေကကိုဗစ် -19 ရောဂါကာကွယ်ဆေးဒီကနေ့စထိုးပေးနေပါပြီ။အသက်65နှစ်အရွယ်နူလူအစ္စလမ်မှာကုဒူပါလောင်ဒုက္ခသည်စခန်းကကာကွယ်ဆေးထိုးခွင့်ရခဲ့တဲ့လူပညာဒုက္ခသည်တူပ
ါ
ကဘာလို့မှကုပ္ပဉ္စံဒီရောဂါပြန့်နေကြတဲ့ကကျွန်တော်ကိုမကူအောင်လို့အကာအကွယ်ရနိုင်ဖို့အတွက်ဒီကိုလာခဲ့တာပါလို့နူရူအစ္စလမ်ကပြောပါတယ်ကူးစက်မြန်ကိုဗစ်ဗီဇမျိုးကွဲဒေါ်လာကြောင့်ဒင်္ဂလားဒေ့ရှ်နိုင်ငံတဝန်းမှာကူးစက်သူအရေအတွက်ပိုများလာနေပြီးဒုက္ခသည်တွေနေထိုင်တဲ့ကောက်ဆက်ဘဇားခရိုင်မှာအခုချိန်ထိဆိုရင်ကူးစက်သူက2000ပတ်ဝန်းကျင်နဲ့တည်ဆုံးသူကအယောက်200ရှိနေပါပြီ။အခုတော့ဂျမားရီလူသားတွေနဲ့အတူဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့ဘင်္ဂလားဒေ့ရှ်ချက်ချင်းဒီအဖွဲ့ဝင်တွေလူအားပြည့်တွေပူးပေါင်းပြီးစုစုပေါင်းအင်အား900လောက်နဲ့ကာကွယ်ဆေးထိုးပေးနေကြတာပါ။အခုအစ်မဦးစော်ပေးထိုးမဲ့သူတွေတဲ့လူရင်းညာရမ်းမိရဖားတွေစကမ်းတွေထဲမှာလူကင်နေကြတဲ့ဂျမားရီလူသားတွေနဲ့အသက်55နှစ်နဲ့အထက်လူရင်းညာလူကြီးတွေပါဝင်ပါတယ်။ကာကွယ်ဆေးထိုးလုပ်ငန်းပထမအဆင့်မှာဒုက္ခသည်6သိန်းလောက်ထဲက6000ခွဲကျော်ကိုကာကွယ်ဆေးထိုးပေးဖို့စီစဉ်ထားပါတယ်။ COVID-19 ကပ်ရောဂါစပြီးတန်းတန်းနေကြတဲ့ကဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံတော်မှာတရားဝင်ကိန်းဂဏန်းတွေအရကိုရိုနာဗိုင်းရပ်စ်ကူးစက်သူ 1.3 သန်းကျော်ရှိပြီဖြစ်ပြီးသေဆုံးသူက 2300 နီးပါးရှိပြီဖြစ်ပါတယ်ခင်ဗျာ
။ဒီလိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းတိုမီတာ31 kHz 9383ညာဖိုင်းတိုမီတာ32 kHz 9383ညာဖိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီကနေ့ဟာ46နှစ်မြောက်ကချင်အာဇာနည်နဲ့ဖြစ်ပြီးတော့စစ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်ဆန္ဒပြနေတဲ့မုံရွာပင်မသပိတ်စစ်ကြောင်းကဒီကနေ့ကိုအထိမ်းအမှတ်ပြုတဲ့ကျွေးကြော်တမ်းတွေအော်ဟစ်ပြီးတော့ဆန္ဒပြချစ်တဲ့ခဲ့ကြပါတယ်။မန္တလေးမှာမန္တလေးလူငယ်များသပိတ်စစ်ကြောင်းနဲ့ချမ်းမြသာစီပူပေါင်းသပိတ်စစ်ကြောင်းမန္တလာတက္ကသိုလ်ကျောင်းသူကျောင်းသားများသပိတ်စစ်ကြောင်းတွေထွက်ခဲ့ပါတယ်။စကိုင်းတိုင်းမှာတော့ကလေးမြို့ရင်းမာပင်မြို့နယ်အရှိချမ်းနဲ့ဆလင်းကြီးမြို့နယ်မြောက်ချမ်းပူပေါင်းရွာပေါင်းစုံသပိတ်စစ်ကြောင်းတွေရှိခဲ့ပါတယ်။ဘုဒ္ဓလင်းမြို့မှာလည်းကြောင်ပေါင်းစုံသပိတ်စစ်ကြောင်းတွေစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြတာပါ။တနင်္လာနေ့တိုင်းဒဝယ်မြို့ပေါ်မှာပြည်မသပိတ်စစ်ကြောင်းတွေကြောင်သားလူငယ်တွေရဲ့တော်လှန်ရေးလှုပ်ရှားမှုသပိတ်စစ်ကြောင်းတို့မွန်လွယ်ပိုင်းကထွက်ခဲ့ကြပါတယ်။မကွေးတိုင်းမြိုင်မြို့မှာအခြေခံပညာအထွေထွေဒီဘိတ်ကော်မတီနဲ့မြောက်ပိုင်းဇုံကပြည်သူလူထုပူပေါင်းပြီးတော့မနက်ပိုင်းမှာကျွေးကြော်တမ်းတွေအော်ဟစ်ပြီးတော့ဆိုင်ကယ်တပိတ်စစ်ကြောင်းနဲ့ချီတဲ့ဆန္ဒပြခဲ့ကြတာပါ။ကန့်ကွက်ဆန္ဒပြသူတွေကိုစစ်ကောင်စီကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးရာတွေလည်းဆက်ရှိနေပြီးဖေဗရူလာ၁ရက်နေ့ကနေဒီကနေ့ထိဆိုရင်တည်ဆုံးသူ965ယောက်နဲ့လက်ရှိအချိန်ထိဖမ်းဆီးခံရသူ9500ကျော်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအဖွဲ့ AAPP ကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာအစိုးရဆန့်ကျင်ရေးထောင်နဲ့ချီတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားဒီကနေ့ထိတ်တန့်ရင်ဆိုင်တွေ့ခဲ့ကြပါတယ်။ ကိုနေချောက်ပရိုက်ချောင်းအချအစိုးရကကိုရိုနာဗိုင်းရပ်စ်ကပ်ပြီးကန့်ကျွမ်းမှုအနေနဲ့အပေါ်မှာလဲဆန္ဒပြသူတွေစိတ်ဆိုးတောတာထွက်နေချိန်မှာဝန်ကြီးချောက်နှုတ်ထွက်ပေးရတဲ့တော်ဝင်မိသားစုရဲ့အာဏာခွဲဝေရေးကိုပါဆန္ဒပြသူတွေတောင်းဆိုနေကြတာပါကိုရိုနာဗိုင်းရပ်စ်ကရောဂါကိုစီမံခန့်ခွဲနိုင်ခြင်းမရှိဘဲနဲ့ဝေဖန်သူတွေအတန်းသိပ်သွားအောင်လို့အစိုးရကအာဏာကိုတလွဲ့အသုံးချနေတယ ဒီဆုံးသူစုစုပေါင်းထက်၄၀လောက်ရှိနေတာပါ။ဆေးရုံတွေမှာလည်းလူနာတွေနဲ့မနိုင်မနေဖြစ်လာနေပါတယ်။ထိုင်းနိုင်ငံမှာမနစ်ကလူငယ်ထောင်ပေါင်းများစွာပါဝင်တဲ့ဆနပြပွဲကိုထိုင်းအာဏာပိုင်တွေကဖြိုခွဲခဲ့ပေမဲ့လူငယ်တွေဥဆောင်တဲ့ဆနပြပွဲတွေခုတစ်ပတ်ပြန်ပြီးတော့စတင်လာတာပါ။ထောင်နံပြစ်ဒဏ်15နှစ်အထိချမှတ်နိုင်တဲ့တော်ဝင်မိသားစုကိုအကြီးညိုပြအမလို့ရဆိုတဲ့ဥပဒေကိ Mugo, Miakuri and Nga, Shong Chalai de Lo, Tuba Gale, Si, Song Chedri, Dolo Polo, Labilo, Piovare, Coronavirus, Kayoga Dangyo, Maja Kingama, Phone at Josu, Sasanari, Piansat, and Kere, Miakuriago, Sima Piasichin at Dredama, Si Legimugo, Computer Nine, Jima Kerawa, Tabemele, Miakuria Gansong, Kim Jong Unya Nimalepsi, Ajambe de Ulechide, Kim Yo Jungaro, Pelo Si Legimumumumusu, Yansara Loa Tapidelo, Ingane Matiovare, Dilo Si Legionaha, Korea Jonesadrin, Ache Nere Dinamumashi on Swape de Loa Tidelule, Miakuria Asura by Kisi and Edwin Hanaga, Popiare, Jinaja Matriavare. America and CH in Chamur and Yellow Dola Nebido, Tago Yinsai Nabotre, Nangano Kakwe Lungan with Tumi and Sama Domelule, Miokuria got Piobare, Akone Takay Swan Yugo Tumi and Domelule, Eddie Jinaja Mapio Tabi Melu, a tasty group of Popia Taji Mishibao. Kula Tunga, the Nilani Matopian Lady, Dick Bansaya, a two scene Kazazama, the Nidicha, Poso Lane, Kaba Uduya, the Pianla Mutangani, Buduma, Melon Angelo, Dikesako, Yedika, Pepolo Nedilo, the Dick Beat Havare, Kaba Tama, Molio, that Chinere, Bobio, Pintan Suala, Pile, Nidela Ragale, Kaman Tarate, Bobio, Nasalare, Lu Piovare, Uduya, the Pianla Musaya, Nangapwe, IPCC, Singhazago, Dick Ban Pinashi, Nia Tongzali Uruga, one more Pusu Tarawa. Sagoya zo doing shikere kaba puchinhe, titramati degree Celsius dola kerajao, kaba to wanti da dominama, pintan lare mugong y shamuri, mona inuine, pile y mitemu bezu jiri joniare lule, a sing kazama taupia tavare, dago tinsho po a chingmanong di babulule, sing kazama pure tavare, dilo ne tari go tinsho nebo, kaba puchingo, titramanga degree Celsius out jabo on, pano ain tangwe tolomo shojabo, kaba gongsong nitabo tu taraba, Lame noe balaja in Jemarome, Uduya de Nilaka, COP26 ma, IPCC ye sing hazago tiga mutibiro, Uduya de Pianle mutaipeye, Muwa tarego, Kaba gongsong no yiswe na melule, sing haza pisutare, Dekta pinyashinuga, Nolin Tajara Pipare.
အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုကိုချောချောသိန်းနဲ့နားထောင်လို့ကပြောပြပေးခဲ့တာပါအခုအစလို့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုစက်တိုက်တင်ဆက်ပေးပါမယ်ဒီကနေ့ရန်ကုန်မြို့နယ်နေရာ၃ခုမှာဘုံငါလုံးပောက်ွယ်ခဲ့ပြီးစစ်ကောင်စီတပ်တွေကလမ်းညစ်ပိတ်ပြီးတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်လမ်းသွားလမ်းနာတွေကိုလည်းခေါ်ယူစစ်ဆေးတာတွေပြုလုပ်နေပါတယ်မင်းကြီးကလည်းစမ်းကြ
ွဲမှု၅ချိန်ဖြစ်ခဲ့တာပါ။ပဇွန်တော်မြို့နယ်ရဲစခန်းဗုဒ္ဓဘာသာကလျာဏယူဝအတင်းယုံကျုပ် YMBA နဲ့ရန်ကုန်စာတိုက်ကြီးအနီးဘူအောင်ကျော်ကမ်းနားဘလောက်ကရင်ထင်းရဲကင်းစခန်းတွေမှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပါတယ်။ YMBA အတင်းယုံကျုပ်အဆောက်အဦကိုလက်လုံဘုံနဲ့ပြစ်ခတ်တိုက်ခိုက်တာခံခဲ့ရပြီး CCTV မှတ်တမ်းတွေအရာရှာဖွေဖမ်းဆီးအရေးယူသွားမယ်လို့ YMBA အတင်းကထုတ်ပြန်ပါတယ်။လမ်းတစ်ဖက်ခြမ်းကနေပြစ်ခတ်တိုက်ခိုက်တာဖြစ်ပြီးတော့ဘုံပောက်ကွဲမှုကြောင့်အထိခိုက်တစုံတရာမရှိဘူးလို့သိရပါတယ်။2015ခုနှစ်နောက်ပိုင်း YMBA အသည်ရဲ့ဂုံလူဆောင်နာယကအဖြစ်နဲ့မြမစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုခန့်ထားပြီးတဲ့နောက်မှာတော့ YMBA အသည်ဟာဝေဖန်မှုတွေနဲ့အတော်ရင်ဆိုင်ခဲ့ရပါတယ်။ဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာလဲဆန္ဒပြမှုတွေဖြစ်လာတဲ့အချိန်မှာ YMBA အသည်အဆောက်အဦကိုစေးမှုတ်ကန့်ကွက်တာတွေကြုံခဲ့ရဘူးပါတယ်။အဲ့ဒီနောက်မှာတော့ YMBA မှာအချိန်အတော်ကြာတဲ့အထိလုံခြုံရေးအဆောက်အဦတွေချထားခဲ့ရပါတယ်။ ပဇွန်နောင်မြို့နယ်ဘိုးကျုံလမ်းနဲ့50တလန်းထောင်းမှာရှိတဲ့ရဲစခန်းအနီးနဲ့ရန်ကုန်ကမ်းနားလမ်းရန်ကုန်စားလိုက်ကြီးအနီးတွေမှာလည်းနေလည်ပိုင်းတော့ငါဘုံစက်တိုက်ပောက်ကွဲခဲ့ပါတယ်။ပောက်ကွဲမှုတွေကြောင့်လူထိခိုက်ဒဏ်ရာရတာတွေမရှိဘူးလို့သိရပါတယ်။အဂုလာရှိရနေ့ကပဇွန်နောင်ဈေးနီးပောက်ကွဲမှုဖြစ်ခဲ့တာမှာတော့စစ်ကောင်စီတပ်သားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ ဒီကနေ့ပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်တွေရောက်လာပြီးတော့လမ်းတွေကိုပိတ်ဆို့ပြီးလမ်းသွားလမ်းလာတွေကိုခေါ်ယူစစ်ဆေးတာရက်ွက်တဲ့အထိဝင်ရောက်ရှာဖွေစစ်ဆေးတာတွေလုပ်နေပါတယ်လို့အဲ့ဒီအနီးနားမှာနေထိုင်သူတချို့ကပြောပါတယ်။ဒီကနေ့တနေ့လုံးမှာတော့ရန်ကုန်မြို့ပေါ်ကလမ်းမတွေပေါ်မှာလုံခြုံရေးတွေကတင်းကျပ်စွာခြားထားပါတယ်။မနေ့ညပိုင်းတုန်းကလည်းစမ ဆိုင်ရာအဖြစ်နေတာအဲ့လိုမျိုးဆန်းတဲ့စီးပြတော့အတန်ကြားတာပေါ့နော်အဲ့ဒီပေါ်တက်ပြီးတော့စစ်တယ်လို့ပြောပြီးအဲဘလောက်ဆက်ရှိရောက်ဆိုလာပဲမင်းရတော့ဟိုတနတ်တန်လိုမျိုးတွေတော့ကြားလိုက်ရညပဲလေမိုးမခလန်ကန်နမာလန်မတ်ကြီးကြီးလန်နေအပါဝင်လန်တချို့ကိုစစ်ကောင်စီတပ်သားတွေကတက်ရောက်ပြီးတော့တိုက်တယ်ပေါ်ထိတက်ပြီးတော့ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့စမ်းကြောင်းမျိုးနယ်နေသူတွ ချင်းအာဇာနီနဲ့ထိမှန်ဆရာနာရှင်စံကြီးဆန္ဒပြခဲ့ကြတယ်လို့မန္တလေးကလေးဒဝဲဖားကက်မိုးညင်းတရချောင်းဘူးတလင်ရေဦးရွှေဘူကြောက်စဲစားတဲ့နိုင်ငံတော်နေရာအနှံ့မှာလဲဆရာနာရှင်စံကြီးပြည်သူလူထုကချီးတက်ဆန္ဒပြနေကြစေဖြစ်ပါလေရှင
်ရန်ကုန်ခြေနေကိုမဆုမွန်ကပြောပြပေးကြတာပါဆက်လက်ပြီးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲသတင်းကိုကြားကြမှာပါချင်းပြည်နယ်ဖလန်းမြို့မှာစစ်ကောင်စီတပ်တွေကရက်ကွက်တဲ့အထိဝင်ရောက်ပစ်ခတ်လို့လူတူတေဆုံး2ဦးကြည်ထိမှန်တရားရရှိသလိုဒေသခံ9ဦးထက်မနည်းလဲဖမ်းဆီးခံရပါတယ်။ကြောက်လန့်လို့လူယာနဲ့ချီပြီးတော့ထွက်ပြေးတင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဘူတွေကပြောပြပေးမှာပါ
။ဖလားမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပစ်ခတ်ရမှာစစ်ကောင်စီတပ်ကလူနေရပ်ကွက်ထဲထိပစ်ခတ်တာတွေလုပ်လို့အခုလိုထိရိုက်ဒဏ်ရာရတာတွေဖြစ်တာလို့သိရပါတယ်။ချင်းပြည်နယ်ဖလန်းမြို့လုံပီးရပ်ကွက်နားမှာမူလကလေးကစစ်ကောင်စီတပ်ဖွဲ့တွေကတက်ဆွဲထားပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘယ်မှာရှိသလဲဆိုတာကိုဒေသခံတွေကိုရိုက်နှက်ဖမ်းဆီးမေးမြန်းနေတယ်လို့ဒေသခံတွေကပြောပြကြပါတယ်။ဩဂတ်စ9ရက်မနေ့မနက်ပိုင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့ CNDF ကစစ်ကောင်စီတက်ဆွဲထားတဲ့နေရာကိုတွားရောက်ပစ်ခတ်တိုက်ခိုက်တဲ့အကြောင်းချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကတာဝန်ရှိသူတူကဖီဝေကိုပြောပါတယ်ဒီကနေ့မှာတော့စစ်ကောင်စီတပ်ဖက်ကနေရက်ွက်တွေတဲ့အထိဝင်ပစ်နေတာကြောင့်ဒေသခံတူဦးသေဆုံးပြီး2ဦးထဏ်ရာရခဲ့တယ်လို့ CNDF တပ်ဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်ဒီနေ့မနေ့ကျတော့သူကရက်ွက်ထဲကိုဝင်ပစ်တာပေါ့နော်ဒီကနေ့ဒီကနေ့ကြောက်ကြီးကြလာကိုဝင်ဆောင်မိခင်နဲ့သူတို့လင်းများနေရပေါ့နော်ဆိုင်ကနေကြီးလာတယ်ကိုပစ်တာကိုမျိုးတည်းကတော့ပေါင်ဆီသွားတယ်ပေါ့နော်နောက်ပြီးကြတော့ဒီရက်ခွက်ထဲဝင်ပြီးတော့ပြည့်တဲ့ချိန်မှာရေချိုးခန်းထဲမှာရှိနေတဲ့အမေကြီးတယောက်ကိုကျွန်တော်ရင်သက်မှန်ပြီးတော့ဒါစိတ်ုံမရောက်ခင်မှာပဲဆုံးသွားတယ်ပေါ့နောက်ပြီးတော့ဇာလာရက်ခွက်မှာတယောက်ကျတော့သူ့ကိုကြောက်ပြီးတော့အိမ်အောက်မှာသွားပုန်းတာကိုအဲ့တော့မြင်ပြီးတော့ပြစ်လိုက်တာသူတို့စိုးရင်ရတဲ့ချိန်မှာရှိရပေါ့နော
်ဖလန်းမျိုးကနေတလန်ရောင်းကျွေးရွာကိုဆေးကုပြီးပြန်လာတဲ့ကိုဝင်ဆောင်အမျိုးသမီးတဦးနဲ့အမျိုးသားတဦးစီးလာတဲ့မော်တော်ဆိုင်ကယ်ကိုစစ်ကောင်စီကပြစ်ခတ်လို့အမျိုးသမီးကပေါင်မာတနက်တန်ရရခဲ့ပြီးအမျိုးသားကိုတော့စစ်ကောင်စီကဖမ်းဆီးထားတယ်လို့ပြောပါရယ်ဒေသခံတွေနေတဲ့အနီးတစ်ဝိုက်မှာတက်ဆွဲထားပြီး CDF တပ်ဖွဲ့တွေဘယ်မှာရှိသလဲဆိုတာကိုဒေသခံတွေကိုရိုက်နှက်ဖမ်းဆီးမေးမြန်းနေတာမို့မနေ့တုန်းကသူတို့တက်ဆွဲတဲ့နေရာကိုတွားရောက်ပြစ်ခတ်ရတာလို့ CNDF တပ်ဖွဲ့တာဝန်ရှိသူတဦးကပြောပါရယ
်တော့လေစပြစ်တာပေါ့နော်စပြီးတော့ဒီလိုသူထိခိုက်တရားရရှိမှုတွေလည်းရှိတယ်ဒီအဲ့ဒီနောက်ပိုင်းကျတော့ပြန်ဆုတ်သွားတော့သူတို့ပဲပြစ်နေကြတာမနေ့ကတော့ကျွန်တော်တို့စပြစ်တာပေါ့ဒီနေ့ကျတော့သူတို့ပဲသူတို့ပဲရန်တန်းပြစ်နေကြတာဒီနေ့ဒီလေးဆက်ပြတ်တွေလည်းဟုတ်တယ်အဲ့မှာတက်ပြစ်တယ်ဟာရက်ကွက်ပီတူတွေလည်းလိုက်ဖမ်းပြီးတော့ဒီ CDF တွေမှာရှိတယ်ဆိုပြီးတော့တင်းရင်းပန်းနေဆက်ပြီးတော့ဖမ်းတာတွေပါရှိရဗျာ
ตอนที่การจอดรถจะตีอะไรเลี้ยวเปล่าเลี้ยวเข้ามาเที่ยวก็รถยนต์ลูกวาบินโซโก้มาช่วยอะไรเนี่ยไอ้เบี้ยยันนี่รถยนต์ลูกไปเลยเด็ดด้วยทั้งนั้นอยู่ลงปีเยอะกว่ามาออกัสลาคุยเนี่ยที่นี่เสียมาสิ่งสิบแปดแล้วเนี่ยชีวิตเนี่ยพิการดีที่การมือชีเกะจะเด็ดขาดอุกาเลยพิเวกุติบิวเปล่าเลยที่นี่เราชูเชื้อชูเชื้อเนี่ยตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัดตัด
ဟိုစစ်ပီးရင်နဲ့ဟိုထွက်ပြီးတဲ့သူအမျိုးသမီးတွေရောက်ကြတာလေမနေ့ကစစ်ကောင်စီတပ်ဖွဲ့တွေကတရက်ဆက်ပြစ်ခတ်နေတဲ့အကြောင်းနဲ့ပြစ်ခတ်နေတဲ့နေရာတွေဟာဖလန်းမျိုးပေါ်ကနေခုနှစ်မိုင်လောက်ဝေးတဲ့လုံပြီးရက်ွက်ဖြစ်တဲ့အကြောင်းအဲ့ဒီနေရာမှာတပ်စခန်းချထားပြီးအင်အားဖြည့်ထားတာကြောင့်ဒေသခံတွေကြောက်လန့်လို့လူရနဲ့ချီနှိစက်ရကိုထွက်ပြီးတင်းရှောင်နေရတဲ့အကြောင်းန ရှင်။
မခင်ပြည်တွေကပြောပြပေးသွားတာပါချင်းပြည်နယ်တိုက်ပွဲသတင်းပြီးနောက်ကယားပြည်နယ်အတွင်းတိုက်ပွဲအခြေအနေကိုတင်ဆက်ပေးပါမယ်ကယားပြည်နယ်ဖရူဆိုမြို့နဲ့ရှမ်းပြည်အဆက်ဖဲခုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ကရင်နီပူးပေါင်းတပ်တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒေသခံတွေလည်းရာနဲ့ချီထောင်နဲ့ချီပြီးတော့နေရက်ကနေထွက်ပြေးတိမ်းရှောင်နေကြပါတယ်ဒီအခြေအနေကိုVOA သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်မြန်မာစစ်တပ်ရဲ့အဆက်မပြတ်ထိုးစစ်ဆင်မှုကြောင့်မနေ့ကဩဂုတ်လ9ရက်နေ့တရက်ထဲမှာကရင်နီတပ်မတော် KA
ကရင်ပြည်သူ့ကာကွယ်ရေးတပ်KNDF ပူးပေါင်းတပ်တွေနဲ့မြန်မာစစ်တပ်သူကြားဖဲခုံနဲ့ဖရူဆူမြို့နယ်မှာတိုက်ပွဲ၃ကြိမ်ဖြစ်ပွားခဲ့တယ်လို့KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ်။မင်းရကဩဇာမင်းရတုံးရလို့ပြောနေတဲ့ရှာပင်နယ်ဖဲခုံဖဲမော်နယ်အဲ့ဒီခေါင်းအီလို့ဖဲမော်ပါဖြစ်တယ်ပြီးတော့မှဒီမော်ဆိုဟိုစောတာဖြစ်တဲ့အဲ့ဒီဗီဒီယိုကအဲ့ဒီပေါ်နာနေမှာ ပြောရတယ်ဖူဇူမြို့နယ်နောက်ပိုင်းကျန်းခုံမတူကြီးဝါနဲ့ပြာကြီးဝါကျမ်းမှာအင်အားသုံးရောင်လောက်ရှိတဲ့မြန်မာစစ်တပ်ကစစ်ကြောင်း၃ကြောင်းနဲ့ထိုးစစ်ဆင်လာတာကိုကရင်ပြည်ပေါင်းတပ်တွေကခုခံတိုက်ခိုက်ခဲ့ပြီးနေ့လယ်၂နာရီလောက်မှတကြိမ်ညနေ၅နာရီခွဲမှတကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါပြင်ဖေကူမြို့နယ်ခေါင်းကြီးဝါနီမှာလည်းစစ်ကောင်စီကနဲ့ညနေ၅နာရီခွဲမ ပြည်သူ့ကျေးရွာထက်ကိုမြို့နယ်ပြည်သူ့ကျေးရွာထက်မှာထုတ်စစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုကရင်နီတပ်တော်ကအေနဲ့ကရင်နီမြို့သားကာကွယ်ရေးတပ်ကရင်တရားပူးပေါင်းတပ်တို့ကနေမနေ့ချိန်မှာပြေကားတိုက်ခိုက်လို့စစ်ကောင်စီတပ်ကဆယ်ဦးထက်မနေ့တေဆုံးကြောင်းကရင်တရားဒရင်နဲ့ပြန်ကြားရေးဖွဲ့ကတရင်ထုတ်ပြန်ထားပါတယ်
ပြာပြည်နယ်ဖူစုမြို့နယ်နဲ့ရှမ်းပြည်နယ်ဖေကုံမြို့နယ်တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့သိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးတိုက်ပွဲဖြစ်ပွားတဲ့နေရာကဒေသခံပြည်သူတွေလည်းဘေးလွတ်ရကိုထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတို့ကပြောပါတယ်ဒီကနေ့ပြုမြောက်တဲ့နယ်မြေမှာသွားပြီးတော့နေနေရတော့ခေခုံမြို့နယ်ဆိုရင်ဒီကဒီပေါအီဘ
ผู้สูงอายุเนี่ยนอกไปช่างก็ตัวมือคู่ปีอาคบ้าซาเรจีว่าซาเรก็เป็นลูกยากุติงช่างในใจอย่างวะเนี่ยที่สิช่างตัวนี้เนี่ยซาเราเยอะแค่แค่ชีเดลูกเยอะวะเนี่ยที่ด่าดีแค่แค่ตัวดีป้าปูสาวปูสาวุ่นเนี่ยแค่เราแค่แค่ชีเดกูบีเนี่ยที่ด่าดีแค่แค่ชีเดก็ยังนี่เป็นเนี่ยด้วยสิ่งสิ่งต่างกันเนี่ยทุกสิ่งมือเดียวปูมือสูงช่างละเรื่อยๆเนี่ยไม่ยึดใจกูพี่ละนั่นแค่ด้วยมีบ้าบีดูเรื่องเนี่ยไรก็เสียวารีจูดินสุ
ကာနာသိန်းခပြီးနောက်ပိုင်းမေလာကဆလုမိုးပြဲလွိုက်ကော်တိမိုးစုဖရူစုစားရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကနေရရလက်နဲ့ဆွဲကန်ပြီးတော့စစ်ကောင်စီကိုပြေခတ်တိုက်ခတ်မှုတွေဖြစ်ပွားလာခဲ့ပါတယ်ဒီလိုတိုက်ခတ်မှုဖြစ်စဉ်တွင်ကြွမ်းတားခုနှစ်တောင်းကျော်နေရာစုံခွာပြီးစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာနိုင်ငံကတရင်ပြည်ပို့ထားတာပါ
ဆက်လက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့သတင်းကိုကြားကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ်-19ရောဂါပိုးစံချိန်ကျဉ်ကူးစက်ပြန့်နှံ့နေတဲ့အချိန်မှာပဲဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကကိုဗစ်ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုဒီကနေ့ဩဂုတ်လ10ရက်နေ့မှာစတင်ပါတယ်။ဘ
Bangladesh nengah itu ngah doka deskan ini masih nijarah. Rohingya doka deh si tenggel laut ema. Covid 19 kusen itu, nathang caya si bi, tesong tu garo nasa koyau si lelu. Jema iya si dega jawabnya. Dah hari ke kusen tesong ni deh iye tuh teh. Miaji ni deh lelu, cuan cintu dega tungtat thaja bare. Yoga poku ma caw deh tuh, kagwezi lathura lelu. Doka deh tu upi tu, Rahima katung ngah jawab bare.
Coronavirus ku cuma lu jauh barai. Kaguai se tuin kau deh solo cuma dini sila tura ba.
Tercakap tu kah deh tu upi tu Muhammad Zafar galai.
Tiga orang aji ku jualan yang bu cuma lu kaguai se tu bu dua barai. Dama le luaran se pu ni deh tiaga bu makunai mawa.
Tu kah deh ledang si tang lagu dia neng. Sinopharm komunikasi untuk kawasan itu tuh bermaksud jang Bangladesh kawasan tanah gajah si Saifu Islam gak jawab ada.
Kemarin 50 nombor, kita tar upure jarak se tadi kita amra vaccination outa ini asku.
Di itu mah, kita ngaji ngani ni terdui go tuh bermaba. Di sekian amal lima ro, dua orang tangla go, tni dia desen ni yang none tuh berdama cibare.
Kulo kawasan tuh beradu cezu tinjau. Kosis besar ke yang balu kali sekarang ni tanya, ruhnya duka deh uilunga view ini mabai ngupio bare.
Daga ini tak ayah wanda siapa, agulo lubang, ledang, sedang jauh pawai lelu siapa bare. Agulo covid ni kita kuasa tuhan yari apa, abah cuma ye apa WHO ni binglari asuya apa pawai, selurang ke deh nangai mia, pawang kuni ke deh lu apa siapa alungu atau macam lu kezu tinggi bare kena. Now that Chanxi Nede Ruhinga Dukazi Alungu, Kovinandi Kakwese Kuban Yazi Guadwe Chinaruwa Nangyetaka Taiwan Ngo, Binglariya Suya Goba, now WHO Goba Chinaruwa, Alianne Tungsubari.
Kakwese Tupu Lu Adjaan Dukazi Ritaan Te Intersin Tinyabi Lungani, Cheche Piamdian Luxongke Jaan Binglade Iya Shirika Piyobare. Bingla Pinle O Odwinga, Pashancha Chumbo Yau Nijare Dukazi Ritaaga, Tetang setang gule, aku terima aduan kagusi tu pada sisi ni sah demam cijau. Bangladesh juga demam saya komisen dudia aji ke Sham Uduzaga piobare. Lu ini dia 69 si Bangladesh nengama, pikirlah nengah kasalu COVID 19 kusamure, semuanya piobani rajau. Juga desakan ibuawan tenaga lu ni bago lockdown cahta bare. Bangladesh nengama, aku cinti coronavirus cang tesong tu, natang tu nang si pi. Yoga buku sejuga ro tidak terma lezat si nirama. Amianzu ha pikir la aneh itu fikir alu sobare. Kusemu ye kuzet si akanu ha. Ini je India nengama saat ini tuh si de kusem yang delta mugo itu delu sobare. Sekarang tuh ma doka dari alungu kagozet tupe jingada. Yoga bupian nemu go tiaw dek kagun nici delu. Nasi misa siam amian apa? Amet sejie Bangladesh saya thani kuzle Roman Briga piobare. Nyamaninga ya kanjine tuh. Nakang tersekunak kunci mati pagi hari jumpai muri jauh. Ruhnya duka deh dua miami Bangladesh nengang utah di dua kejar tv me. Lini jalan hari ti turu niat jangan ini dua lansa mampodih wabu. Duka deh sekarang tu ngah ini rema niat le buaga. Emetang kekhelun aje. Duka deh miazu ha. Lomlau deh melasni ne. Tanshin deh tau tung ye miami nari jauh. Turu ku kagoh deh tope je ha. Aje pa jauh. Nengang kat cec ni upai ne. Lajani upai ka. Rusi catch. Hari Chandanga Piyobarek niya.
Kuzo wala yin tinsa pi dora ba. Sala pi do American nga nga COVID nao son yin adri nigu tinsa pi jima le. Coronavirus visa piyong po ha. Ato mena COVID kakwe si tobi da yu pite American pi daong zuma ron. Yoga kusa muri gu piyan le nye tersi pi do. Titikaw do kaliri ma toro kura tui ya bi. Tari cha cha wu jama yi bi nya shen niga adri pi da ba le. American pi daong zune neza chen ti ni de kanida nga nga ro. Lambang yang sudah pecah ini nazar kiri gugup yang pun bilai barai. Writer Rain Bogu cikam biro mac itu na joga pujah bila barai.
American biro zune kini ramai nazar cinti seni de kini ramai nazar kiri kini ramai awalah kuyen digawe yang pun bilai biro. Kowe kagai si biro topi de American kira gugup yang biro lekhanam lo. Ini nazar kiri kagai nyaji tensi di sana bang. Jilum biro kagai si topi tu de kini ramai nazar tu yang pun bilai cimawe. Jika Amerika yang biasa zumaro, COVID kusamu biasa bermiente lain wari. Aku COVID serotan lain kusamu adu yare Delta visa yang boga. COVID mula po Alpha te aku mnyaji miendlu. Clearly mawat ro kusada adu yalo. Jema ibinya seni soye ni cawari.
So since early July, we've seen a steady increase in the number of cases, and we've also seen
July la sa le ga yoga ku sat mu pon man tat la tu ya bi lo khle a nge rue chi ga wun ga sa ye rue se yong yaut da ga le po mya la ra wa di ma ga zrutha line sa nei bi lo pyo nai ma de visa pyaung delta bo chang su wa ga ro shin ma de aku delta ga ku ra ga le alwe so ma aku covid phit de khle rue ko chi lo shin 90 kan nong jaw ga delta be delta bo ga lu ji rue cha ma le ma hou ba ne khle rue se jaw tat rue cha ma le tot tot ko pyat ni bi lo aku phit ni cha tu rue ye a mya su ma ku sat ni ra wa ဒီတော့ delta ပိုးကူးစက်မှုမြင့်လာတည်ကြပါတယ်ပြီးတော့သက် 12 နှစ်အောင်ကလေးတွေကလည်းကာကွယ်ဆေးထိုးမထားပါဘူးလေ 12 နှစ်အထက်တွေကထိုးရတဲ့ဆိုပေမဲ့တော်တော်များများကထိုးပြီးချိန်မှာထိုးပြီးအောင်မှာအခုကျောင်းကပြန်ဖွင့်တော့မယ်ဆေးထိုးတယောက်တည်းကလေးဆေးထိုးပြီးတဲ့ရေအတွက် 50
ရာခိုင်နှုန်းတော့မရှိသေးပါဘူးတက်ဆက်ကလေးဆေးရုံကကလေးဌာနအကြီးအကဲဒေါက်တာ James Vasilovich ကဒီအခြေအနေကိုတွေ့ချာတတိထားပြီးတော့စောင့်ကြည့်နေတာပါ Florida ပြည်နယ်မှာလည်းတနင်္လာနေ့ထီဆိုရင်ဆေးရုံရောက်လာသူအရေအတွက်ရှေ့ရက်စက်တိုင်းဆန်ကျင်ချိုးခဲ့ပါသည်။ဒီတက်ဆက်ရှော့ဖလော်ရီဒါပြည်နယ်မှာရောဂါအခုအောက်ကလာရီမှာကလေးကြောင်းတွေနွေရာသီပြည်ပညာတင်းနှစ်အစအတွက်ကျောင်းတွေပြန်ဖွင့်မှာဖြစ်ပါသည်။တချို့မြို့နယ်တွေကလည်းအခုထိကလေးတွေကိုနှာခေါင်းစည်းတက်ခိုင်းမခိုင်းအခြေတည်ဖြစ်နေကြဆဲပါ။ Florida ပြည်နယ်ဂျက်ဆန်ဗေးလ်မြို့ဟော့စတန်ကလေးဆေးရုံကကျန်းမာရေးအရာရှိဆုံးဒေါက်တာဂျယ်ရီပရီဇမ်ကဆိုရင်ကိုဗစ်လူနာအများစုကအရွယ်ရောက်သူတွေဖြစ်ပေမဲ့ကလေးတွေရောက်လာတဲ့အရေအတွက်ကအရင်တုန်းကထက်အများကြီးကိုမြင့်လာတယ်လို့ဆိုပါတယ်။သူရဲ့ဆေးရုံကဖလော်ရီဒါပြည်နယ်ရရောဘေးကဂျော့ဂျီယာပြည်နယ်ကပါဆေးရုံဝန်ဆက်တဲ့လူနာတွေကိုလက်ခံကူတာပေးနေရတာဖြစ်ပါတယ်။
Texas, we have school districts opening this week, and certainly throughout the month of August across the state. And so, and across southern states, we know that schools do.
တောင်ပိုင်းပြည်တွေမှာကဩဂတ်လမှာကျောင်းပြန်ဖွင့်ကြတာဒီတော့ကျွန်တော်တို့ခေါင်းမော်ကြလာတယ်ကျွန်တော်တို့ကတော့ကလေးဆရာဝန်များကယ်ဒမီကညွှန်ကြားချက်အတွက်တိကျဆောင်ရွက်နေပါတယ် 3 နှစ်နဲ့အထက်ကလေးတိုင်းနှစ်ခေါင်းစီးတက်ရမယ်တောင်းနဲ့တယောက်ခွန်ရရမယ်လက်ကူပိုးတန့်စီးနဲ့စီးရမယ်လူများတဲ့အဆောင်အတွင်းနေရာတွေကိုရှောင်းရမယ်ဒလမျိုးအနေနဲ့ကင်းတဲ့ 2020 စီးမင်းတွေကိုဆက်လုပ်သွားရပါမယ်လောလောဆယ်ကာကွယ်ဆေးထိုးမထားသေးတဲ့ကလေးတွေအသက်12နှစ်အောက်ကလေးတွေကိုအထူးအာရုံစိုက်လုပ်ဆောင်ပါမယ်
American Piazuha, Kabama, Kobe Kusemo, Yazo Pipio, Akule, Tonga Zeta, Yoha Kuset to Piena, the Tenshiamo, Daha Ajendabakate, Dozanga Yarano, Della Absepari. Say on the Yare Nongale, Lisa Yarano, Della Biro, Ajendabakasu, and Tesondu Uye, Sashi Yarano, Tetua Kevari. A Sodom Kusamunne Pine Rigaro, Florida, Louisiana, Arkansas Pine, Tizavarishi.
မအေးသနကြောပြောပြပေးသွားတာပါဆက်လက်ပြီးတော့အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်စစ်တပ်အတွက်အလုပ်လုပ်ပေးခဲ့တဲ့ထောင်ထဲရှိတဲ့သူတွေကိုအမေရိကန်ကအထူးရွှေ့ပြောင်းအခြေစိုက်ဗီဇာ SIV တွေကိုထုတ်ပေးနေပါပြီအာဖဂန်နိုင်ငံတွင်းမှာတာလီဘန်တွေရဲ့ထိန်းချုပ်မှုတွေနဲ့တိုးလာနေတဲ့အတွက်သူတို့အတွက်အ
32နှစ်အရွယ်မွတ်စမာဒယ်လီဂျန်တယောက်အမေရိကန်ကို2018ခုနှစ်ကရောက်လာတာပါ။အာဖဂန်မှာအမေရိကန်ငွေကြေးထောက်ပံ့ပေးထားတဲ့ ဖွံ့ဖြိုးရေးလုပ်ငန်းတွေမှာလုံခြုံခဲ့တဲ့အတွက်တာလီဘန်တွေရဲ့ပြစ်မှတ်ထားခြင်းကိုသူခံခဲ့ရပါတယ်။သူ့လုပ်ငန်းတွေထဲကတစ်ခုကတော့အာဖဂန်ပြည်တွင်းစစ်1990ခုနှစ်တုန်းကပျက်စီးခဲ့ရတဲ့ကဘူးမျိုးတော်ကဒရူအာမန်နန်းတော်ကိုပြန်လည်ပြင်ဆင်ရတာပါ။အာဖဂန်မှာအလုပ်အတွက်ခရီးသွားရင်းတာလီဘန်တွေအနောက်ကလိုက်လာတဲ့အကြောင်းတစ်ခုကိုဒလီဂျမ်ကအခုလိုပြောပြပါဗျာ။
အမေရိကန်ငွေကြေးထောက်ပံ့ထားတဲ့လုပ်ငန်းတစ်ခုကိုတွားကြည့်ဖို့အာဖဂန်လုံခြုံရေးကင်ဘက်တွေနဲ့ကန်ဒဟာကိုတွားခဲ့ပါတယ်။ကျမတို့ကားနောက်ကကားတစ်စီးကလိုက်လာတာကိုကျမတို့ရင်မောင်းသူကသတိထားမိပါတယ်။ကျမတို့လည်းချက်ချင်းလမ်းကြောင်းပြောင်းလိုက်ပြီးတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုလည်းခေါ်လိုက်ပါတယ်။သူတို့လာတော့အဲ့ဒီကားလေးပျောက်သွားပါတယ်။နောက်တော့တာလီဘန်တွေကကျမတို့ကိုဖမ်းဖို့ကြိုးစားတာလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ကန်ကောင်းသွားတာတော့တာလီဘန်တွေကဘာမှမလုပ်နိုင်ခဲ့ပါဘူး။သူတို့သာကျမကိုဖမ်းသွားရင်အခုချိန်မှာကျမအသက်ရှင်နေတော့မှာမဟုတ်ပါဘူး
။ဒါလီဂျန်တယောက်သူ့အမျိုးသားနဲ့တားကလေးနဲ့အတူအမေရိကန်မှာဘဝအသက်ကိုစဖို့ဆုံးဖြတ်ပြီးအထူးရွှေပြောင်းအခြေစိုက်ဗီဇာ SIV အစီအစဉ်နဲ့အမေရိကန်ကိုရောက်လာခဲ့တာပါ။ဝါရှင်တန်မြို့တော်ကစောက်လုပ်ရေးကုမ္ပဏီတစ်ခုမှာတော့အခုအလုပ်လုပ်နေပါတယ်။ဒါလီဂျန်က
အာဖဂန်ကလုံခြုံရေးအခြေအနေမကောင်းတာကြောင့်အမေရိကန် project တွေမှာအလုပ်လုပ်ခဲ့တဲ့သူတွေအတွက် SIV အစီအစဉ်ဟာပိုးပြီးတော့စိတ်ချမ်းသာဖို့လုံခြုံဖို့အခွင့်အရေးပေးတာပါဒါနဲ့ပတ်သက်ပြီးသဘောကျပါတယ
်အမေရိကန်တပ်တွေအတွက်အလုပ်လုပ်ခဲ့တဲ့သူတွေဟာနောင်တရပြီးစီးပွားမှာအခြေစိုက်တာမျိုးမလုပ်ခဲ့ရင်ဘေးကင်းလုံခြုံမယ်လို့ပြီးခဲ့တဲ့ဇွန်လအစောပိုင်းတုန်းကတာလီဘန်တွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်း2014ခုနှစ်ခရဲကစတော့ရင်အမေရိကန်တပ်တွေအတွက်စကားပြန်လှုပ်ပေးခဲ့တဲ့အာဖဂန်တွေနဲ့သူတို့ရဲ့မိသားစုတွေအသက်ခံရတာလူအယောက်300ကျော်ပြီလို့အမေရိကန်အခြေစိုက် No One Left Behind အဖွဲ့ကြီးကပြောပါတယ်။အမေရိကန်တပ်တွေအာဖဂန်မှာရုတ်သိမ်းနေတာဟာကဘူးမှာရှိတဲ့သူ့မိဘတွေညီကိုမောင်နှမတွေအတွက်အန္တရာယ်ရှိတယ်လို့ဒါလီဂျမ်ကစိုးရိမ်နေပါတယ
်။ဒီမှာနေတဲ့အာဖဂန်အများစုအတွက်ကတော့လူကဒီမှာရောက်နေပေမဲ့စိတ်ကတော့မိသားစုစီမှာရောက်နေပါတယ်။သူတို့တွေမလုံခြုံဘူးစစ်ဖြစ်နေကြတယ်ဘေးအန္တရာယ်ရှိတယ်ဆိုရင်သူတို့အသက်ရှင်ရေးအတွက်အမြဲကြီးစိုက်နေရပါတယ
် SIV အထူးရွှေပြောင်းအခြေစိုက်ဗီဇာအစီအစဉ်ဟာအမေရိကန်အတွက်ကောအာဖဂန်အတွက်ပါအကျိုးရှိတယ်လို့လူမှုရေးပါမောက်ခဟာဆန်ရီဇာယီကပြောပါတယ
်ဆာခုဒီအခလောကီအလော့တမတေးဒေယံဘရီ
အာဖဂန်မှာရှိတဲ့သူ့မမိတ်တွေရဲ့ဘေးကင်းလုံခြုံရေးကိုအမေရိကန်ကဘလော့ဂ်ယူစိုက်တယ်လို့ဆိုတာပြပါတယ်ဒီအစီအစဉ်ဟာလူမှုရေးကြိုးတက်အောင်မှုတွေလည်းရှိပါတယ်အမေရိကန်စစ်တပ်ကကူညီခဲ့တဲ့အာဖဂန်တွေထောင်ပေါင်းနဲ့ချီအမေရိကန်ကိုရောက်သွားတဲ့အခါမှာအာဖဂန်အတွက်ဆက်သွယ်နိုင်တဲ့လူမှုကွန်ရက်ကြီးဖြစ်သွားပြီးတော့ဘဝအတွေ့အကြုံတွေဖလှယ်နိုင်ပါလေ
SIV အစီအစဉ်စတင်တဲ့2008ခုနှစ်ခရဲကဆိုရင်အာဖဂန်9000လောက်အမေရိကန်ကိုပြောင်းရွှေ့အခြေချခဲ့ပြီးပြီလို့အမေရိကန်အစိုးရကပြောပါတယ်နောက်ထပ်အာဖဂန်2500လောက်ဘေးကင်းရာအမေရိကန်ကိုလာဖို့လုပ်ငန်းစဉ်ကိုပြီးခဲ့တဲ့အပတ်ကစတင်နေပြီးတော့လူအယောက်200လောက်ဟာဗာဂျီးနီးယားပြည်နယ်ဖို့လီစစ်အခြေစိုက်စခန်းကိုရောက်လာခဲ့ပါပြီခင်ဗျာ
ဒီအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျမတို့ဗီဒီယိုမြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ voan မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American သံမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဖြစ်ပါတယ်။ အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဆုံးအင်္ဂါနေ့ညတိုင်းတင်ဆက်ပြီးနေကြအပတ်စဉ်ကဏ္ဍတွေတဲကအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်းပါးကိုနားဆင်ရပါမယ်။ကိုအောင်ကတင်ဆက်ပေးထားပါတယ
်။ဖလော်ရီဒါမှာနေထိုင်သူအသက်အရွယ်မျိုးစုံကြားမှာယောဂကုသမှုများလာနေတယ်လို့မိုင်အမီဟဲရယ်သတင်းလာမှာရေးသားဖော်ပြချိန်မှာပဲစနေနေ့အောက်ကလေးတွေကြားကုသမှုဟာအများဆုံးဖြစ်တယ်လို့စောင့်ကြည့်သုံးသပ်သူတွေကပြောပါတယ်6လအတွင်းကုသမှုအများဆုံးအရေးအတွက်လည်းဖြစ်ပါတယ်အမေရိကကကိုဗစ်ယောဂကုသမှုအရေးအတွက်ရဲ့တဝက်လောက်ဟာပြည်နယ်ခုနှစ်ခုမှဖြစ်ပြီးအဲ့ဒီထဲမှာဖလော်ရီဒါလည်းပါဝင်တယ်လို့သမရအင်ဗီရိုကပြောထားတာပါအခုနောက်ဆုံးဖြစ်ပွားနေတဲ့ဒီလိုကုသမှုတွေကိုစနစ်တကျကာကွယ်နိုင်မဲ့နည်းလမ်းတွေရှိခဲ့တယ်လို့ပညာရှင်တွေကထောက်ပြပါတယ်American Chama Yee Institute NIH ညွန်ကြားရေးမှူး Dr. Francis Golinga ABC This Week အစီအစဉ်မှာအခုလိုပြောပါရယ
် We would not be in the place we are right now with this
တကယ်လို့ဒါလူတိုင်းကာကွယ်ဆေးထိုးအောင်ဆောင်ရွက်နိုင်ရင် Delta မျိုးကွဲတဲ့ကြောင့်ကြောပြန်ကူးစက်မှုတွေထပ်ကြုံစရာမရှိတော့ပါဘူးအခုတော့ဒီတိုင်ကိုခံနေရပါပြီ
ဒါပေမဲ့လည်းတချို့ပြည်နယ်အုပ်ချုပ်ရေးမှူးတွေကဒါကိုသဘောမတူပါဘူး။ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis က
I think it's important to point out because you know obviously media does
media ကစိတ်ချောက်ချောင်းလုပ်နေတာကိုလည်းထောက်ပြဖို့အရေးကြီးတယ်ထင်ပါတယ်။ဒီလိုနေဆိုတော့ရောဂါကူးစက်ပြီးလို့ဖွင့်ထားတာဖြစ်ပြီးဒါကိုပဲသူတို့ကလူတွေအများကြီးဆေးရုံတက်နေကြပါပြီဆိုပြီးကြောက်အောင်လိုက်ချောက်နေတာပါ။
အမေရိကမှာရောဂါကူးစက်မှုတွေထပ်ကြုံနေရချိန်မှာကာကွယ်ဆေးထိုးထားတာကသာတားဆီးဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့ဆိုပါတယ်ဒေါက်တာ Francis Golinga
These are younger people now including children the
large အခုထပ်ပြီးကူးစက်ခံနေရတာကကလေးတွေအပါအဝင်လူငယ်တွေပါကလေး1500လောက်ဟာဆေးရုံတက်နေရတာကြောင့်ဒါဟာ COVID-19 ကပ်ရောဂါကာလတစ်လျှောက်လုံးအတွက်အရေးအတွက်အများဆုံးလည်းဖြစ်ပါတယ်သူတို့ကအသက်12နှစ်အောက်ဖြစ်တာကြောင့်လည်းကာကွယ်ဆေးထိုးလို့မရဘူးဆိုတော့အသက်12နှစ်အထက်ကသူတွေအနေနဲ့သူတို့ဘဝကိုငှဲ့ညာပြီးအကောင်းဆုံးလုပ်သင့်ပါတယ်
ဖလော်ရီဒါမှာယောဂကုသမှုတွေများနေတဲ့ကြားမှာပဲပြည်နယ်အုပ်ချုပ်ရေးမှူးကတော့အရင်တိုင်းဆက်သွားမှာဖြစ်တယ်ဆိုပြီးပြောနေပါတယ်ဖလော်ရီဒါအုပ်ချုပ်ရေးမှူးဒက်ဆန်တစ်က
But in terms of shutting down we're not shutting down
လုပ်ငန်းတွေကိုရပ်ပစ်မှာမဟုတ်ပဲကျောင်းတွေဆက်ဖွင့်မှာပဲဖလော်ရီဒါမှာနေသူတွေအလုပ်လက်မဲ့မဖြစ်အောင်လည်းစီးပွားရေးလုပ်ငန်းငယ်လေးတွေကိုလည်းကာကွယ်သွားပါမယ်ကေယောဂါကာလာတစ်လျှောက်အမေရိကပါဝင်ခြားနိုင်ငံတွေမှာလည်းဒီလိုလုပ်ငန်းတွေရပ်ဆိုင်တာကနေယောဂါတားဆီးဖို့မအောင်မြင်ဘူးဆိုတာတွေ့ခဲ့ပြီးပါပြီ
။သမရဂျိုးဘိုက်ဒန်ကတော့ဖက်ဒရယ်ဝန်ထမ်းတွေကာကွယ်ဆေးထိုးဖို့နဲ့မထိုးဘူးဆိုရင်တော့ကိုဗစ်ရှိမရှိအပတ်စဉ်စစ်ဆေးရမှာဖြစ်တယ်လို့ညွှန်ကြားထားပါတယ်။မကြခင်မှာလည်းအမေရိကကိုလာသူတွေအနေနဲ့ကိုဗစ်ကာကွယ်ဆေးထိုးပြီးမပြီးဆိုတာနဲ့ပတ်သက်ပြီးအစိုးရကစီမင်းထုတ်ပြန်ဖို့ရှိတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
American နိုင်ငံရဲ့အကြောင်းကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အင်္ဂါညဇဝိုင်းကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့6လပြည့်အချိန်မှာပဲစစ်ကောင်စီရဲ့စီမံခန့်ခွဲမှုကော်မတီကိုအိမ်ဆောက်အစိုးရဆိုပြီးတော့ပြောင်းလဲဖွဲ့စည်းလိုက်ပါတယ်အခုလိုပြောင်းလဲဖွဲ့စည်းမှုဟာနိုင်ငံတကာမှာတန်တမာရေးထိုးဖောက်ဖို့ကြိုးစားလာတာဖြစ်နိုင်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်စစ်အာဏာသိမ်းမှု6လပြည့်အချိန်ပေါ်သဘောထားနဲ့NUG လူခွင့်ရေးဝန်ကြီးဌာနအနေနဲ့မြန်မာလူခွင့်ရေးအတွက်ဘာတွေပြင်ဆင်နေသလဲဥအောင်မျိုးမင်းကိုကိုရင်နိုင်ကဆက်သွယ်မေးမြန်းလာတာကိုအင်္ဂါညဇဂဝိုင်းအစီအစဉ်မှာတင်ဆက်လိုက်ပါတယ
်စစ်ကောင်စီကနေပြီးအိမ်ဆောင်အစိုးရဖွဲ့လိုက်တယ်ဆိုပြီးအဲ့ဒီပေါ်မှာဥအောင်မျိုးမင်းတို့ရဲ့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားကိုသိကြပါတယ
် NUG သဘောထားတဲ့ကျွန်တော်ရဲ့ဟိုတဦးချင်းတုံ့တက်ချက်ပြောချင်ပါတယ်ဒါကတော့ပထမဦးဆုံးအခုလာလောလောဆယ်ကာလအတွင်းမှာမကြမီရပဲရွေးကောက်ပွဲရလက်တွေပယ်ဖြစ်လိုက်တယ်ရွေးကောက်ပွဲကာလမှာမင်းမတမာမှုတွေဖြစ်တယ်ဒါကြောင့်မို့ဒီရလက်ကိုပယ်ဖြစ်တယ်ဆိုရင်တန်ထွက်လာပါတယ်အခုမရှိမနှောင်းပါပဲအခုလိုမျိုးအိမ်ဆောင်ဆိုရဟိုဖွဲ့စည်းလိုက်တယ်နောက်တစ်ခါအရက်သားတွေပါဝင်နေနောက်တစ်ခါဒီတက်မတော်ရဲ့ပုံစံတွေမကတော့ဘဲနဲ့နော်ဝင်းကြီးချုပ်ဒီနဲ့တာဝန်ယူရဆဲပုံစံဖြစ်လာတာကတော့နိုင်ငံရေးလမ်းကြောင်းတစ်ခုကိုအထူးဖြင့်တန်တမန်ကြီးရလမ်းကြောင်းတစ်ခုကိုပေါ်ဆောင်ရလို့ယူဆပါတယ်။ဒါကြောင့်လဲဆိုတော့မကြာမီမှာကျွန်တော်တို့ဒီကုလသမဂ္ဂအပါဝင်နိုင်ငံတကာမှာစစ်ကောင်စီနဲ့ NUG ကြားထဲမှာဘယ်သူ့ကိုအတိအမှတ်ပြုမလဲဆိုတော့ credential စိန်ခေါ်မှုကျွန်တော်တို့ရှိလာပါလိမ့်မယ်။ရှိလာတဲ့အချိန်မှာဒီစစ်ကောင်စီနေနဲ့အာဏာသိမ်းထားတယ်ဆိုတဲ့ပုံစံမျိုးနေနဲ့ဆက်သွားမယ်ဆိုရင် နိုင်ငံတကာအတိမတ်ပြမှုတွေအခက်အခဲရှိတယ်ဆိုရင်များသူတို့သတ်မှတ်ထားတာမသိပါဘူးအမှန်တော့အာနာတင်းထားတဲ့သူကတော့အာနာတင်းထားတာပဲဖြစ်မယ်အဲကြောင့်ဆိုရွေးကောက်ပွဲကာလမှာတော့ဒီမိုကရေစီနည်းလမ်းကြပါဝင်ရှင်ပြိုင်ပြီးအနိုင်ရတဲ့သူမဟုတ်ဘူးဒါပေမဲ့ဒီလိုမျိုးဖြစ်ချက်ကိုသူတို့အနေနဲ့အခုဆိုရင်တော့အစိုးရတည်းအနေနဲ့ထူထောင်ပြီးတော့လဲပတ်နေပါတယ်ဆိုရက်စောတကနဲ့ဒါပေမဲ့အကြောင်းပြခြင်းနဲ့ပုံမူပြီးတော့ဟိုအတိမတ်ပြုမှုလက်ခံမှုရရှိဖို့အတွက်ကြိုးစားမလားဆိုတဲ့သဘောမျိုးပေါက်နေတော့တွေ့ရပါတယ်နောက်တစ်ခါသူတို့အနေနဲ့ဒီရွေးကောက်ပွဲရလက်မှာပြည်သူတွေကနေရွေးကောက်တင်မြောက်ပြီးတော့ရွေးချယ်ခံရတဲ့ဒီလိုတော့ကိုယ်စလေเนาะဒီတွေကိုယ်စလေကိုသူတွေဘလို့မှရှင်လို့မရဘူးဒါကြောင့်မလို့ဒါကိုရှင်လို့ရဖို့အတွက်ရေကောက်ပွဲဆိုတာတရားမျှတမှုမရှိဘူးဆိုတော့ခြေဖြတ်မှုနဲ့ကြိုးစားရတဲ့ပုံမျိုးတက်ရောက်ပါတယ်အဲ့တော့ကျွန်တော်ရဲ့သုံးသက်ချက်ကပြောမယ်ဆိုရင်တော့အခုဆိုရင်အာနာသိမ်းထားတဲ့စစ်ကောင်စီမဟုတ်ဘူးအိမ်ဆောင်ဆိုရဖြစ်တယ်နောက်တစ်ခါမှာတာဝန်ရှိတဲ့လူတွေတာဝန်ယူထားတဲ့လူတွေကလည်းစစ်တပ်တွေမကတော့ဝယ်နေတကယ်ကိုတခြားသောအရက်သားတွေပါဝင်လာတယ်ဒါကြောင့်မို့သူတို့ထောက်ခံကြပါဆိုရင်ပုံစံမျိုးနဲ့များသွားနေတဲ့ပုံစံမျိုးပေါက်နေတာကိုတော့တွေ့ရပါတယ်ဗ
ျဒါပေမဲ့စစ်တပ်ကအာဏာသိမ်းခဲ့တယ်ဟိုဘလို့ပဲဟိုဟိုနာမည်ပြောင်းပြောင်းပေါ့နော်သူတို့အရင်တုန်းကလည်းဒါမျိုးတွေကတခြားလုံးမြမသမိုင်းမှာအာဖြစ်လာခဲ့တယ်အခုဒီလိုမျိုးလှုပ်တော့ရောဟိုဗာများပို့ပြီးတော့ထူသွားမှာမို့လို့လေဗာများအကျိုးရှိလာမှာမို့လို့လေ
ဝိပန်ထောက်ပြမှုနဲ့ဘလို့မှဖြည့်ဆည်းလို့မရဘူးဆိုတဲ့ပုံစံမျိုးကနေအနည်းဆုံးတော့သူတို့ဘက်ကတော့ဒါတွေလုပ်နေပါတယ်ဒါမျိုးပုံစံရှိနေပါပြီဆိုတဲ့အကြောင်းပြချက်ကိုရှာတဲ့ပုံစံမျိုးဖြစ်ပါလိမ့်မယ်ဒါမျိုးတွေကတော့ကျွန်တော်88တောင်းလိုက်ကြုံပြမှုပါတယ်တိုင်းပြည်ရဲ့ဟိုဖြစ်ခဲ့တဲ့အကြောင်းအရာတွေကိုဖုံးကွယ်ဖို့နိုင်ငံတကာကိုအသွင်ပြောင်းပြီးလက်ခံဖို့အတွက်ပါမဆိုတဲ့နိုင်ငံအနေနဲ့မြန်မာနဲ့မြန်မာဆိုတဲ့နာမည်ကိုတုံးပြီးတော့ကြောင်းနေတာမျိုးလည်းရှိပါတယ်အမှန်တော့ပါမပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်88မှာသွေးပြေးကြခဲ့တဲ့ဟာတွေစစ်တပ်ရဲ့ရေးဆက်မှုတွေကိုကဘာတိပီးသားပါအဲ့တော့အကျိုးမရှိဘူးဒါပေမဲ့သူတို့ဘက်ကတော့သူတို့ဘက်ကကြောင်းနေပါပြီဆိုတဲ့အကြောင်းပြခြင်းနဲ့ပြန်လည်ပြီးတော့တုံ့ပြန်နိုင်မှုများကြိုးစားတဲ့ပုံစံမျိုးဖြစ်နေတဲ့အရာမျိုးဖြစ်နေပါတယ
်ဗျဒီစစ်တပ်ကအာဏာသိမ်းတာ6လပြန်နေပြေးသွားခဲ့ပြီเนาะဆိုတော့ဒီလို6လပြေးသွားတဲ့အချိန်မှာလက်ရှိမြန်မာနိုင်ငံရေးအခြေအနေပေါ်ရောဘယ်လိုမြင်လဲနောက်တစ်ခုဟိုဟိုမြန်မာနိုင်ငံရေးအခြေအနေနဲ့အတူပြည်တွင်းကဒီလူခွင့်အခြေအနေကိုရော NUG အစိုးရရဲ့လူခွင့်ဝန်ကြီးတယောက်အနေနဲ့ရောဘယ်လိုများသုံးသပ်လို့ပါလဲ
ဒီကိမိကအာနာသိမ်းခဲ့တာ6လပြည့်သလိုမြန်မာပြည်သူတွေရဲ့ဒုက္ခရောက်ခဲ့တဲ့တကယ်ကိုပက်ပေါင်းဆောင်ကဒုက္ခရောက်ခဲ့တဲ့အချိန်6လပြည့်တယ်ဆိုလဲဒါကျွန်တော်ငြင်းလို့မရပါဘူး။ဘာကြောင့်လဲဆိုတော့စတင်ပြီးတော့အာနာသိင်းရေကပြည်သူလူထုပေါ်မှာလူခွေချိုးဖောက်မှုတွေနှီးပေါင်းဆောင်နဲ့ကြိုးစားခဲ့ပါတယ်။ပထမဦးဆုံးဆက်စပ်ခြင်းမှာကတော့ဒီနိုင်ငံကောင်းဆောင်ပြီးရွေးချယ်ခံသူတွေတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးရဲ့။နောက်ပိုင်းမှာတော့လမ်းပေါ်မှာဆန္ဒပြတဲ့သူတွေကိုဖမ်းဆီးပြစ်ခတ်တပ်ဖြတ်မှုတွေရှိတယ်။အခုနောက်ပိုင်းမှာကျွန်တော်တို့ပါရီရှိလာလဲဆိုတော့တိုင်းရင်းသားဒေသတွေသူတို့ကိုစန့်ကျင်တဲ့သူတွေအဆင့်အထိเนาะဒါမြို့လုံးရွာလုံးချို့ဒုက္ခရအောင်လှုပ်ဆောင်နေတဲ့လူမျိုးအခြေအနေဖြစ်လာပါတယ်အဲ့တော့ဒီကိစ္စကိုကြည့်မယ်ဆိုလို့ရှိရင်တော့6လပြည့်ဆိုတဲ့နေ့ဒီတည့်ရချင်းတည့်ရချင်းဒီမလူခွေချုပ်ပေါက်မှုကြည့်ရနေ့ဆိုတာမရှိဘူးကြည်သူလူလူကပုံမှုပြီးတော့ဒုက္ခရောက်နေတာအခုချိန်ဆိုတော်တော်ဆိုးပါပါပြီစစ်တပ်ကအာဏာသိမ်းကြောင့်စစ်ပေးတခါမှကျွန်တော်တို့ဒီကိုဗစ်ရောဂါပိုးကြောင့်ဒီကိုဗစ်နော်ရောဂါပေးနောက်တစ်ခါတဘာဝပတ်ဝန်းကျင်ပြောင်းလဲမှုတွေကြောင့်ရေးပေးဒီလိုမျိုးဘေးသုံးဘေးနဲ့ကြုံတွေ့နေရတယ်တစ်ချိန်နဲ့မှာတယ်အခုချိန်ထိကျူးလွန်တဲ့သူတွေကိုကျွန်တော်တို့ဟိုပြစ်မှုဟိုအရေးယူနိုင်တဲ့အစ်မမျိုးလည်းမရှိသေးဘူးအဲ့တော့ပြည်သူလူပွားတော်တော်ဆိုးခဲ့ပါတယ်ဒါပေမဲ့ဒီဒီမှာပြောချင်တဲ့ကိစ္စတစ်ခုကဘလောက်ထိပဲလူခွင့်ချိုးပေါက်မြန်မာပြည်သူတွေကြားထဲမှာအခုချိန်ထိစစ်တပ်အာဏာသိမ်းမှုနှီးပေါင်းစုံနဲ့ဟိုကျွန်တော်တို့စန့်ကျင်နေတဲ့အရာတွေတတိယနောက်တစ်ခါဒါနဲ့ပတ်သက်ပြီးတော့တိုက်ပြည်ကိုစစ်အာဏာရှင်စနစ်ကနေလူပြောင်ကြီးတက်ဆက်လက်လှုပ်ဆောင်နေတဲ့လှုပ်ရှားမှုတွေဒါတွေကတော့ကျွန်တော်တို့လူခွေရင်းနဲ့ပတ်သက်လို့တမိုင်းတွင်မဲ့လှုပ်ရှားမှုတွေတမိုင်းဝင်တော့ချီးကျူးစရာတောင်းတော့သူရဲကောင်းများရဲ့အခမ်းကဏ္ဍဖြစ်ဆက်လက်တော့ရှိနေတော့ပါပဲ
ဟုတ်ကဲ့အခုလိုမျိုးဒီ6လပေါ့နော်ခုနပြောသလိုမျိုးဥပမာမျိုးပြောခဲ့တဲ့အထက်မှာနေတိုင်းလူခွေချိုးဖောက်မှုတွေကကျူးလွန်နေတယ်ဒီကျူးလွန်နေတာနဲ့ပတ်သက်ပြီးတော့ရော
ဒီဥအောင်မျိုးမင်းတို့ဒီ NUG အစိုးရဘက်ကရောဒီကိစ္စတွေပေါ်မှာဘာတွေဆက်လုပ်သွားဖို့ရှိပါလဲ
။အဲ့နေရာမျိုးမှာကျွန်တော်တို့ပြည်ရင်းကီပါလုပ်နိုင်တဲ့ကိစ္စမျိုးရှိပါတယ်ခင်ဗျ။အဲ့တော့ကျွန်တော်တို့ကပြည်ရင်းမှာရှိနေတဲ့လူခွေးကြီးဟိုဆက်လက်ပြီးတော့ဟိုကာကွယ်လှုပ်ဆောင်နေတဲ့သူတွေဆရာနာရှင်ကိုစန့်ကျင်ဖို့အတွက်ဒီပေါင်းစုံနဲ့ကြိုးပမ်းနေကြတဲ့သူတွေကို NUG ဘက်ကနေတက်နိုင်တဲ့ထောက်ပံ့ပေးတဲ့အရာတွေချိတ်ဆက်ပြီးတဲ့အရာတွေဒါတွေလှုပ်ဆောင်နေပါတယ်ကျွန်တော်ဝင်ကြီးဌာနတစ်ခုမှမဟုတ်ပါဘူး NUG မှာသူရဲ့တက်ဆိုင်ရာဝင်ဒီဝင်ကြီးဌာနတွေမှာ CDM ဖြစ်ဆက်လက်လှုပ်ဆောင်နေတဲ့သူတွေကိုကျွန်တော်တို့ဟိုအခက်အခဲတွေများတဲ့ထောက်ပံ့မှုတွေရှိရဲ့နောက်တစ်ခါမှာဒီလိုမျိုးကိစ္စတွေကိုကျွန်တော်တို့အားကွယ်ဖို့ဆိုတဲ့ပုံစံမျိုးနဲ့လှုပ်ဆောင်တဲ့ဟာတွေကိုအားလုံးတော့မဟုတ်ပေမဲ့နောက်တက်နိုင်သည်လှုပ်ဆောင်နေတဲ့ဒါပြည်တွင်းရဲ့ရှုံချမှုပွဲပြီးတော့မိမတည်သေးဘူးဆိုရဲအရာမျိုးဖြစ်အောင်လှုပ်ဆောင်နေတယ်။အခုချိန်ကြီးကျွန်တော်တို့အတမတိတ်ဘူးအလံလည်းမလိတ်ဘူးဆိုတဲ့ပုံစံမျိုးဒါပြည်တွင်းရှုံချမှုကိုကျွန်တော်တို့လုပ်နေတာပါ။ကျွန်တော်တို့အနေနဲ့ကတော့ဒီလူခွေးရေးကိစ္စကအချက်လက်တွေစုဆောင်းနေမှာကပဲနဲ့နောက်ကဘာမှာအခုလက်ချိန်မှာစစ်အာဏာရှင်အထူးဖြင့်စစ်ကောင်စီကိုဘယ်စီဝေးဘယ်နီလာကမှတက်ရောက်ခွင့်မရှိပဲနဲ့သူတို့ကိုတန်တမန်ကြီးကဘေးဖယ်ထားဖို့အတွက်ကြိုးစားတဲ့ကိစ္စရယ်။နောက်တစ်ခါမှာအခုလာမဲ့ဒီအရေးကြီးတဲ့ကုလသမဂ္ဂအထွေထွေနီလာကမှစစ်ကောင်စီကိုစားကြည့်ရတယ်မဟုတ်ပဲနဲ့ကျွန်တော် NUG ကနေတာဝန်ပေးအပ်ထားတဲ့တော့အမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးတို့ဆက်လက်ပြီးခတ်ပြီးတော့ NUG ရဲ့အတန်းနဲ့เนาะကျွန်တော်တို့ကဘာကိုဆက်လက်လှုပ်ဆောင်ဖို့တွေလှုပ်ဆောင်နေရယ်။နောက်ထပ်အရေးကြီးဆုံးကတော့ချောပေါင်းမှုတွေကရာဇဝတ်မှုအထိဖြစ်နေတယ်ဒါနဲ့ပတ်သက်လို့အချိန်ကြာရင်အမှန်တရားဖော်ထုတ်ပြီးတော့တရားဥပဒေရအရေးယူနိုင်တဲ့လုပ်ငန်းစီဖြစ်ဖို့အတွက်ကျွန်တော်တို့တစ်ဖြည်းဖြည်းချင်းတရားခုံရုံးကိုတည်နိုင်မှုအတွက်ဆက်လက်ကြိုးပမ်းနေပါတယ်အဲတော့တချို့နေရာတွေမှာတခုနားလည်ပြီးဘူးကနိုင်ငံတကာနဲ့လှုပ်ဆောင်တဲ့ခါမှာအခုရေရင်တူအခုရေကြီးတောက်လို့မရပါဘူးဥပဒေဆောင်ရွက်မှုတွေအများကြီးရှိတယ်နိုင်ငံတကာရဲ့နိုင်ငံရဲ့တည်ချက်တွေကိုကျိုးစီဝါကြည့်မှုတွေကကျွန်တော်တို့အများကြီးလှုပ်ဆောင်နေတာဖြစ်ပါတယ်အဲဒါကြောင့်မလို့ကျွန်တော်တို့ဒီခရီးပေးတဲ့ချက်ကတော့ကျွန်တော်တို့တက်နိုင်တဲ့ပြည်တွင်းရဲ့အားနဲ့ပြည်ပရဲ့ဖိအားပေါင်းဆက်ပြီးတော့လှုပ်ဆောင်နေကြတော့ခရီးပြုလိုပါတယ်ခင်ဗ
ျဟုတ်ကဲ့တရားဥပဒေအရအေးအေးယူဖို့လှုပ်ဆောင်နေရဆိုတဲ့ဥစ္စာကိုလည်းနည်းနည်းတော့ရှင်းပြပါလားဘယ်လိုပုံစံမျိုးလဲ
တရားဥပဒေအရအေးအေးယူတာဆိုတော့လူခွင့်အရအေးအေးယူတာပါဥပမာပထမဆုံးကျွန်တော်လက်ရှိဖြစ်နေတဲ့လူခွင့်အချိုးပေါက်မှုတွေကြောင့်မကကားနေကျွန်တော်တို့ဆုံးဖြတ်ချက်ကြီးထုတ်ပြန်ကြညာတဲ့ထုတ်တာလေဒါလည်းအရေးယူမှုပါဒါပေမဲ့ဒီအရေးယူမှုကတန်တမန်ကြီးကထုတ်ပြန်တယ်နောက်ကထုတ်ပြန်ချက်တွေကအမှန်တကယ်ကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်မဲ့လုံခြုံရေးကောင်စီထိမတက်နိုင်သေးတဲ့အတွက်အားနည်းနေလို့ပါပဲကျွန်တော်တို့ကလည်းအားမရပါဘူးဒါပေမဲ့ဒီထက်ပိုပြီးတော့တန်တမန်ကြီးကအစာရွက်တွေထုတ်ပြီးရှုံချတာနောက်နိုင်ငံလိုက်အရေးယူတာတွေမကဘဲနဲ့ဒီလိုမျိုးကြီးလွန်တဲ့သူတွေကိုနိုင်ငံတကာတရားရုံးတွေဖြစ်တဲ့ International Criminal Court ICC ဆိုတဲ့ကျွန်တော်တရားရုံးမှာတင်နိုင်မှုအတွက်ဒီတရားရုံးရဲ့စာချုပ်ကိုလက်မှတ်ထိုးဖို့အတွက်ကျွန်တော် NUG ကပြင်ဆင်နေပါတယ်တကယ်လို့များတင်နိုင်လို့ရှိရင်ဥပဒေရအထောက်အကူဖြစ်နိုင်တဲ့အချက်လက်တွေဖြစ်ဖို့အတွက်ဒီအချက်တွေကိုကျွန်တော်တို့ဒီစုဆောင်စုံစမ်းစစ်ဆေးတာဝန်ရှိတဲ့တပည့် I တပည့် M ဆိုတဲ့ဟိုဒီမနက်ငယ်ဆိုင်ရာလွတ်လပ်သောအချက်လက်စုဆောင်ရေးကော်မရှင်လေးကျွန်တော်ချိတ်ဆက်ပြီးတော့လွတ်ဆောင်ပါတယ်အဲ့တော့တရားရုံးတင်နိုင်မှုရယ်တင်လာတဲ့ခါမှာဆိုလို့ရှိရင်လေခိုင်လုံသောရာဇဝတ်မှုတွေကျွလွန်နေဆိုရယ်တက်တည်ထောက်ထားတွေကိုအခုရစုဆောင်ပြီးပြင်ဆင်နေတာတွေတော့ကျွန်တော်လွတ်ဆောင်နေပါပြီရယ
်ဟုတ်ကဲ့ ICC ကိုတင်ဖို့ကိစ္စဒီပြင်ဆင်နေရဆိုတော့အဲ့ဒီဥစ္စာကဘယ်လောက်ထိခရီးပေါက်နေပြီလို့ရောပြောနိုင်မလဲခင်ဗ
ျကျွန်တော်တို့ဘက်ကဒီ ICC နဲ့ပတ်သက်ပြီးတော့နောက်ကျွန်တော်ရဲ့တက်ဆိုင်ရာစာချုပ်ဖြစ်တဲ့ Rome Statute ရောမသဘောတူစာချုပ်ကိုလက်မှတ်ထိုးဖို့အတွက်တန်တိတ်တန်ချတဲ့အကြောင်းပြည်သူလူထုအသိပေးပြီးသားပါဒါကတော့ကျွန်တော်တို့ဘလောက်ထိဒီကိစ္စနဲ့ပတ်သက်လို့အမှန်တရားကိုဖော်ဆောင်ခြင်းလဲဆိုတာကိုအများသိအောင်ကျွန်တော်လုပ်ဆောင်ပေးပြီးသားပါအဲ့တော့နှစ်ဒီဟိုကျွန်တော်နှစ်ပေါင်းများစွာခံခဲ့ရတဲ့လူနည်းစုတွေတိုင်းရင်းသားတွေရဲ့ဟိုခံစားရတဲ့မျက်ရည်ကိုဘဝတွေကိုကျွန်တော်တရားရုံးမှာဖော်ဆောင်နိုင်မှုအတွက်ကျွန်တော်ကြိုးစားတာဒါတစ်ဆင့်ပါတစ်ချိန်မှာပါပဲဟိုဓာရီတင်မှုအတွက်ကျွန်တော်တို့ကဒီတင်မှုအစာတွေကိုကျွန်တော်တို့ဟိုတင်မယ်ဆိုတော့ချက်ထားချက်စာတွေပေးပို့ရပါတယ်အဲတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဥပဒေလမ်းကြောင်းအတိုင်းဒီစာကိုပေးပို့နိုင်မှုရဲ့တော့ဒါနဲ့ပတ်သက်ပြီးတော့တိပေးပို့တဲ့အခါမှာလမ်းကြောင်းမှန်မှုအတွက်အဲ့ဒီတော့ကျွန်တော်ပြင်ဆင်ပြပါပြီဒါကျွန်တော်တို့ဘက်ကတော့ စံတာတော့လုံဆောင်မှုလမ်းကြောင်းတိုင်းတွားနေတဲ့ဟာမျိုးပါအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုမျိုးတုံ့ပြန်မလဲဥပဒေအရဘယ်လိုမျိုးအနည်းအကျွန်တော်တို့ဟိုဆက်ဆက်သွားနိုင်မလဲဆိုတော့နောက်ဆက်ချက်လို့စဉ်းစားမယ်အဆင်ဖြစ်ပါတယ်အဲ့တော့ဘယ်လိုပဲဆင်းဆင်းဖြစ်ဖြစ်ကျွန်တော်တိုင်းပြည်မှာမတရားလူခွေချုပ်ပေါက်ခံရတဲ့ညီတုကိုမစိုးဥပဒေအရပြန်လည်ပြီးကုစားမှုပေးနိုင်မှုလူခွေလေးကိုအသွင်မျိုးမျိုးနဲ့ချုပ်ပေါက်နေတဲ့သူတွေကိုဒီတရားဥပဒေရဲ့အစီအမှုရရှိဖို့တို့ကတော့နေတိုင်းနေတိုင်းကျွန်တော်တို့ချူပန်းနေပါတယ်ဗ
ျဟုတ်ကဲ့ပါဦးအောင်မျိုးမင်းအခုလိုဖြေချပေးတဲ့အတွက်ကျေးဇူးပါပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့
ဒီလိုအမေရိကန်တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA American တန်ခါအင်္ဂါညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေနဲ့ပြည်내မှုတွေကနေအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအပါအဝင်လူသားချင်းစာနာမှုအကူအညီအရေးကြီးလိုအပ်နေသူတွေအတွက်အမေရိကန်ပြည်ထောင်စုကရန်ပုံငွေဒေါ်လာတန်90ကျော်ကူညီမယ်လို့ဒီကနေ့ကြေညာပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီရဲ့ထိုင်းနိုင်ငံခရီးစဉ်တွင်မှအခုလိုကြေညာတာဖြစ်ပြီးတော့ထိုင်းနိုင်ငံမှာလည်းကိုဗစ် -19 ရောဂါတိုက်ဖျက်ရေးအတွက်ဒေါ်လာ5သန်းကူညီမယ်လို့ကြေညာပါတယ်။မြန်မာပြည်သူတွေအတွက်အကူအညီကိုနိုင်ငံတကာအဖွဲ့အစည်းတွေအစိုးရမှုတဲ့အဖွဲ့အစည်းကနေတဆင့်ပေးမှဖြစ်ပြီးတော့အရေးပေါ်စာနယ်ဇင်းကအကူအညီအမိုးကာအခြေခံကျန်းမာရေးဆောင်ရှောက်မှုနဲ့ရေနဲ့တန့်ရှင်ရေးတို့ကိုအကူအညီဖို့ဖြစ်ပါတယ်။ဒီအကူအညီဟာမြန်မာနိုင်ငံကနေထွက်ပြေးရသူတွေနိုင်ငံတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်ဖြစ်ပါတယ်။အမေရိကန်ပြည်သူလူထုရဲ့အကူအညီဟာမြန်မာလူထု9သိန်းကျော်အတွက်အကျိုးရှိစေမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံလူကြီးအားလုံးအတွက် COVID-19 ရောဂါကာကွယ်ဆေးကိုပြည်ပကနေပဲဝယ်ရရင်တန်းပြီမွေးသွားနိုင်တယ်လို့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပြောလိုက်ပါတယ်။ဩဂုတ်လ9ရက်နေ့တင်းလာနေကလုပ်တဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအစည်းအဝေးမှာဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကအခုလိုပြောခဲ့တာပါ။ဒါအပြင်တိုင်းရင်းဆေးပညာကိုခေတ္တနည်းပညာတွေနဲ့ပေါင်းစပ်ပြီးတော့ COVID ကာကွယ်ဆေးထုတ်လို့ရအောင်ကြိုးစားဖို့လည်းစစ်ကောင်စီကောင်းဆောင်ကဆိုပါတယ်။ကမ္ဘာမှာအခုချိန်ကြီးတော့တိုင်းရင်းဆေးပညာနဲ့ကိုဗစ်ကာကွယ်ဆေးထုတ်လုပ်နိုင်တာမရှိသေးပါဘူး။ကိုဗစ်တတိယလိုင်းနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာကူးစက်သေဆုံးမှုနှုန်းတိတိကျကျရောကျမသွားသေးသလိုကာကွယ်ဆေးကလည်းပြီးခဲ့တဲ့ရက်ပိုင်းတွေကမှသာအသက်65နှစ်အထက်တွေအပါအဝင်သတ်မှတ်လူအုပ်စုတွေကိုစပြီးတော့ထိုးပေးနိုင်တဲ့အခြေအနေကိုရောက်ရှိနေချိန်မှာပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အခုလိုပြောဆိုချက်တွေထွက်ပေါ်လာတာပါ။အင်္ဂါနေ့ည8နာရီမြန်မာစစ်ကောင်စီကထုတ်ပြန်ချက်ထဲမှာတော့24နိုင်တွင်တက်ခွဲတီပြူလူနာ4434ဦးတေဆုံး220ဦးရှိတယ်လို့ကြေညာသွားပါတယ်တက်ခွဲဆန်းသက်မှုတွေအပြည့်အဝမလုံနိုင်တာကြောင့်လည်းအတီပြူလူနာနဲ့တေဆုံးလူနာစင်းရဒီထက်ပိုနိုင်တယ်လို့ကျန်းမာရေးလူသားတွေကခန့်မှန်းကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသစ္စာနေမှာထွက်ပြေးခိုးလုံကြတဲ့ Ranger ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့အကူအညီပေးရေးအဖွဲ့တွေက COVID-19 ရောဂါကာကွယ်ဆေးကိုဒီကနေ့စတင်ထိုးပေးနေပါပြီအခုစစ်မှာတော့ဦးစားပေးထိုးရမယ့်သူတွေထဲမှာ Ranger ရမီရဖတွေစကန်နေတဲ့အောင်လောက်ကန်နေကြတဲ့ကျမ်းမာရေးလုပ်သားတွေနဲ့အသက်50ကနေနဲ့အထက် Ranger လူကြီးတွေပါဝင်ကြပါတယ်။တရင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့မဆုမွန်ဖြစ်ပါတယ်။အတမန်ဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်။ American VOA American တိုင်းရဲ့အင်္ဂါနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိလ line number 1925 နဲ့32ကိုထုတ်လွှင့်ပေးတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ရှိပါတယ်သောရရှင်များတကွာမြန်မာပြည်သူပြည်သားအလုံးဘေးပြဝေးပါလို့လူရင်းဆန္ဒပြေဝါကြပါစေကျွန်တော်အောင်မြင်သူပါခင်ဗျာ
This program has